ကမ္ဘာနှံ့ပြင်းပွားနေတဲ့ HIV AIDS ရောဂါအဆုံးသတ်ရေးအဖြစ်ဟာကမ္ဘာပြည်သူတွေလက်ထက်မှာရှိတယ်လို့ Nelson Mandela ကပြောလိုက်ပါတယ်။အာဖရိကရဲ့ဝိုင်းရင်နိုင်ငံရေးခေါင်းဆောင်က Johannesburg မှာပြုလုပ်တဲ့ AIDS ဂီတဖျော်ဖြေပွဲမှာပြောဆိုခဲ့တဲ့အကြောင်းကို VOA သတင်းတောက် Delia Robertson ကသတင်းပေးပို့ထားတာကိုမနနာချန်ကတင်ပြပေးထားပါတယ်ရှင်။
နှစ်စဉ်ကျင်းပတဲ့ AIDS ဂီတဖျော်ဖြေပွဲရဲ့ဆင်းမြင်းထက်မှာ Mr. Mandela ထွက်ပေါ်လာတာနဲ့တပြိုင်တည်းအဲ့ဒီဂီတဖျော်ဖြေပွဲကိုလာရောက်ကြည့်ရှုကြတဲ့ထောင်ပေါင်းများစွာသောလူတွေကတောင်းတောင်းဖြတ်ဖြတ်အော်ဟစ်ခဲ့ကြတာပါသူရဲ့ဒီ HIV AIDS ဝေဒနာရှင်တွေကိုကူညီပေးနေတဲ့အသင်းကြီးရဲ့ဒီဂီတဖျော်ဖြေပွဲမှာတောင်အာဖရိကသမ္မတဟောင်းကလက်ရှိယောဂကုသမှုအစီအစဉ်တွေကနောက်ထပ်ကူးစက်မှုအသစ်တွေပေါ်ပေါက်နေတာကိုမှီအောင်မလိုက်နိုင်သေးဘူးလို့ဂီတဖျော်ဖြေပွဲကိုလာရောက်ကြတဲ့ပရိသတ်တွေကခုလိုပြောဆိုခဲ့ပါတယ်
That for every person who receives treatment, there are 4 adults.
ဆေးဝါးကုသမှုရရှိနေချိန်မှာနောက်ထပ်၄ဦးကဒီယောဂါထပ်ပြီးကူးစက်ခံနေရတယ်လို့ Mr. Mandela ကပြောသွားတာပါ။ Mr. Mandela နဲ့အတူ Johnny Clark, Annie Lennox နဲ့ Gugu Dass အပါအဝင်ဒေတာရင်းနဲ့နိုင်ငံတကာကအကျော်မော်တွေဒါဇင်နဲ့ချီပြီးပူးပေါင်းပါဝင်ခဲ့ကြပါတယ်။UNS အဖွဲ့ကြီးရဲ့ကိန်းဂဏန်းအရကမ္ဘာအနှံ့ယောဂါဖြစ်ပွားမှုဟာယောနည်းလာတာတွေ့ရပေမဲ့ကမ္ဘာလူသားအလုံးရဲ့ညီညီညွတ်ညွတ်ဝိုင်းပြီးတော့တိတ်တာလောက်တဲ့ပမာဏအထိပြောင်းလဲမှုတွေဖြစ်လာဖို့အတွက်ကြိုးပမ်းသွားကြဖို့ပဲလိုပါတယ်လို့သူကအခုလိုပြောဆိုခဲ့ပါသေးတယ်
။ We have always said that if we are to stop the AIDS epidemic
တကယ်လို့သာဒီလိုယောဂတိုးပွားလာနေတာကိုအဆုံးသတ်စေချင်တယ်ဆိုရင်ယောဂကူးစက်မှုအသစ်တွေဖြစ်နေတဲ့တန်တရာကြီးကိုရပ်တန့်ရမယ်ဆိုတာကျွန်တော်တို့အမြဲပြောနေတာပါအစိုးရတွေလူမှုအတိုင်းဝိုင်းတွေအဖွဲ့အစည်းတွေနဲ့ကျွန်တော်တို့အားလုံးအတူတကွလက်တွဲဆောင်ရွက်ကြမယ်ဆိုရင်လိုအပ်နေတဲ့အပြောင်းလဲတွေဖြစ်လာအောင်လုပ်နိုင်မှာပါလို့ Mr. Mandela ကပြောသွားခဲ့တာပါ HIV AIDS ဝေဒနာရှင်တွေတန်းပေါင်း 5.5 သန်းရှိတဲ့တောင်အာဖရိကဟာကမ္ဘာပေါ်မှာယောဂတဲ့အများဆုံးရှိတဲ့နိုင်ငံလည်းဖြစ်ပါတယ်။ကမ္ဘာနဲ့မှာတော့33သန်းသောလူတွေဟာယောဂကုသခံထားရပြီးတော့အများစုဟာအာဖရိကဆာဟာရာတိုက်မှာဖြစ်ပါတယ်။ဒီလိုအပြောင်းလဲတွေဖြစ်ပေါ်ဖို့ HIV AIDS နဲ့လိင်ပိုင်းဆိုင်ရာမတရားပြုကျင့်ခံရမှုအပေါ်နှုတ်ဆက်နေရတွေကိုပယ်ဖျက်ရလိမ့်မယ်လို့လည်း Mr. Mandela ကပြောဆိုခဲ့ပါတယ်။ကမ္ဘာ AIDS နေ့မှာကျင်းပခဲ့တဲ့58ကြိမ်မြောက်ကမ္ဘာအလှမယ်ပြိုင်ပွဲဟာ HIV AIDS ရောဂါတိုက်ဖျက်ရေးနဲ့ပတ်သက်လို့စိတ်ဝင်စားမှုပိုပြီးများလာအောင်ရည်ရွယ်ထားတာဖြစ်ပါတယ်။ဒီကမ္ဘာအလှမယ်ပြိုင်ပွဲမှာတရုတ်နိုင်ငံက Miss Sensilin ရရှိခဲ့ပါတယ်။ကမ္ဘာတဝန်းကကျန်းမာရေးလှုပ်ရှားသူတွေကတော့အခုလိုကမ္ဘာအနှံ့ဖြစ်ပွားနေတဲ့ HIV AIDS ရောဂါတိုက်ဖျက်ရေးကြိုးပမ်းမှုတွေကိုအာရုံစိုက်လာအောင်လို့နှစ်စဉ်ကျင်းပတဲ့ကမ္ဘာ AIDS နေ့မှာကြိုးပမ်းနေကြတာပါ။ AIDS ရောဂါအဆုတ်ရောဂါTB ယောဂါတွေကိုတိုက်ဖြတ်နေတဲ့ကမ္ဘာကုလသမဂ္ဂရဲ့ Global Fund အဖွဲ့ကြီးကတော့ AIDS ယောဂါဖြစ်စေတဲ့ HIV virus ပိုးရှိသူတပန်းခွဲနီးပါးအတွက်ဆေးဝါးထောက်ပံ့ပေးနေတယ်လို့ပြောဆိုပါတယ်မညညူလင်းရှင်